မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့စိတ်ပိုင်းတရအနေနဲ့တရားဝင်စာရွက်စာတမ်းမရှိဘဲနေထိုင်တဲ့သူတွေကိုလိုက်လံဖမ်းဆီးနေတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမှာရွှေပြောင်းလူသမားတွေနဲ့ဒုက္ခသည်986ယောက်ကိုတောက်ကြနေကဖမ်းဆီးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ဖမ်းခံရတဲ့သူတွေထဲမှာကလေးငယ်တွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေလည်းပါဝင်တယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုမထားပါဘူး။မလေးရှားအာဏာပိုင်တွေဘက်ကအခုလိုဖမ်းဆီးတာကြောင့်အကာအကွယ်မဲ့သူတွေအနေနဲ့ပုံရှောင်တာတွေလုပ်ပြီးတော့ကုသမှုခံယူဖို့အတွက်လည်းတားဆီးလိုက်တယ်လို့ဖြစ်စေတယ်လို့ကုလသမဂ္ဂကတော့ပြောပါတယ်။မလေးရှားအာဏာပိုင်တွေဘက်ကတော့အခုလိုဖမ်းဆီးတာဟာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်အောင်ထိန်းချုပ်တဲ့အနေနဲ့တရားဝင်စာရွက်စာတမ်းမရှိဘဲနေထိုင်တဲ့သူတွေကိုတနေရာကနေတနေရာကိုမသွားနိုင်အောင်ရည်ရွယ်တာဖြစ်တယ်လို့ပြောပါတယ်။မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နှံ့အောင်ထိန်းချုပ်တဲ့အနေနဲ့လူတွေကိုပြည်နယ်တစ်ခုကနေတစ်ခုမသွားဖို့ကန့်သတ်ထားသလိုဘာသာရေးပွဲတွေပါဝင်လူစုလူဝေးတွေမလုပ်ကြဖို့ကိုလည်းအာဏာပိုင်တွေကတားမြစ်ထားတာပါကုလသမဂ္ဂကတော့ရှေ့ပြောင်းနေထိုင်သူတွေကိုဖမ်းဆီးတာတွေမလုပ်ဖို့ဖမ်းထားတဲ့ကလေးတွေနဲ့သူတို့ကိုစောင့်ရှောက်နေတဲ့သူတွေကိုပြန်လွတ်ပေးဖို့တောင်းဆိုလိုက်ပြီးတော့ထိန်းသိမ်းရေးစခန်းတွေမှာလူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးထားခြင်းကဗိုင်းရပ်စ်ကူးစက်မှုအနေကိုပိုဖြစ်စေတယ်လို့ပြောလိုက်ပါတယ်ပြည်ထောင်စုရပိုင်းနေတွင်နိုင်ငံသားကနေရွှေပြောင်းဝင်ရောက်လာတဲ့သူတွေအထူးသဖြင့်ရိုဟင်ဂျာဒုက္ခသည်တွေပေါ်မှာမလေးရှားလူထုကဒေါသထွက်ခဲ့ကြပြီးတဲ့နောက်အာဏာပိုင်တွေဘက်ကအခုလိုဖမ်းဆီးခဲ့တာပါမလေးရှားနိုင်ငံသားတချို့ကတော့ရိုဟင်ဂျာတွေဟာဗိုင်းရပ်စ်ဖြန့်နေတဲ့သူတွေဖြစ်ပြီးသူတို့နိုင်ငံကိုလည်းဝင်ပြီးစီတယ်ဆိုပြီးတော့ဆွဆွဲထားပါတယ်ခင်ဗျာ